တော်ရရှိမြတ်ခင်ဗျာကျွန်တော်တို့ရဲ့ဘောအသက်တာရှင်သန်ခြင်းနဲ့မျှော်လင့်ခြင်းကျွန်တော်တို့ရဲ့လက်ဆင့်ကမ်းအမွေများကိုကျွန်တော်တို့သားသမီးများအားချထားပေးခဲ့ရတဲ့တာဝန်ဟာအင်မတန်မှကြီးလာပါတယ်ကျွန်တော်တို့တည်ဆုံးပြီးတဲ့နောက်သူတို့ကလေးတွေရဲ့ခင်မာသူတို့ဟာတမန်တရားအတိုင်းအသက်ဆက်လက်ရှင်သန်သွားကြဖို့ဆိုတဲ့အရာထက်အခြားဘယ်အချင်းရာမှအရေးမကြီးဘူးဆိုတဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး၁အခန်းငယ်၃ကနေအခန်းငယ်၈အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရိယန်တွေခရစ်တော်ရဲ့တမန်တရားကိုကူမသောသူများဖြစ်ကြစေဖို့ဘာကိုလှုပ်ဆောင်ကြရမလဲရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး၁အခန်းငယ်၃ကနေအခန်းငယ်၈အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ
်သင်သိရတော့တမန်ကျမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ကိုကိုကိုအသက်ကြီးသူအဖိုးအိုကြီးတယောက်ဖြစ်ပါတယ်ဆိုတဲ့ဝန်ခံချက်နဲ့တမန်တော်ကြီးရှင်ယောဟန်မှတဆင့်ချက်အပ်တော်သူအချင်းချစ်သူလို့အမိတက်ပေးထားသောတပည့်တော်ယုံကြည်သူတယောက်ဖြစ်သူဂါယုအတွက်ဥတီရေးသားနေတဲ့ရှင်ယောဟန်ဩဝါဒစာဟာတတိယစာဆောင်ကိုရောက်ရှိနေပါပြီမနေ့ကဆိုရင်ဒီဩဝါဒစာအသစ်ရဲ့သင်ခန်းစာဒီအတွက်ကျွန်တော်ဟာအဖဖျားသခင်ကိုဆုတောင်းဆက်ကပ်ပြီးခဲ့ပြီးပြီနိဒန်းစကားလည်းပြောခဲ့ပြီးပြီအငယ်တင့်နဲ့နှစ်ကိုပင်လေ့လာခဲ့ပြီးပြီဆိုရကိုမိတ်ဆွေတို့မှတ်မိကြမယ်ထင်ပါ रे အသက်ကြီးသောသူသည်ချစ်အပ်သောဂါယုကိုကြားလိုက်ပါ၏ငါသည်သင်၌မှန်ကန်သောချစ်ခြင်းမေတ္တာရှိ၏အချင်းချစ်သူသင်၏စိတ်နှလုံးသည်ကောင်းစားသကဲ့သို့သင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမည်အကြောင်းငါဆုတောင်း၏တဲ့မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ယောဟန်ဟာသူချစ်သောတပည့်တော်ဂါယုအတွက်အဲ့ဒီလိုဏ္ဍံပြုခဲ့ခြင်းဖြစ်ပါတယ်ဒီကနေ့ဖို့မှာတော့ဂါယုအတွက်ဝမ်းမြောက်ဝမ်းသာခြင်းဂုံယူလျက်နေရခြင်းတို့အကြောင်းများကိုတမန်တော်ကြီးရှင်ယောဟန်ဘယ်လိုဆက်လက်ဖော်ပြပြီးသွားအောင်မယ်ဆိုတာကိုကျွန်တော်ဆက်လက်နားဆင်ကြအောင်မှာဖြစ်ပါတယ်မှန်ပါတယ်ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး1တနည်းအားဖြင့်တခုတည်းသောအခန်းကြီးတဲကအငယ်3ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါတယ်သင်သည်သမာတရား၌ကျင်လေသည်အတိုင်းသင်၌ရှိသောသမာတရား၏အကြောင်းကိုညီအကိုတို့သည်လာ၍သက်သေခံကြသောအခါငါသည်အလွန်ဝမ်းမြောက်ခြင်းရှိ၏။အိုဂါယုသင်သည်သမာတရား၌ကျင်လေသည်ဖြစ်၍သင်၏ကောင်းသရင်တို့ကိုအခြားသောပုဂ္ဂိုလ်များထံမှတဆင့်ငါကြားရပါသည်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကောင်းသရင် good news ဆိုရဟာလူသရင်လူချင်းဆောင်တတ်တယ်ပန်းတဲ့လေညင်းဆောင်တယ်လို့လည်းဖြစ်တယ်ဆိုပြီးတော့ကျွန်တော်ဆိုးဖွဲ့ဂုံပြူတက်ကြပါလေဒီနေရာမှာကျွန်တော်တခုတွေးမိတာကတော့ကျွန်တော်မိတ်ဆွေတို့လူသတ္တဝါအပေါင်းတို့ဟာကောင်းတဲ့တဲ့မကောင်းတဲ့ကလေးတွေအတင်းအဖျင်းကလေးတွေပြောတဲ့နေရာမှာသာပို့ပြီးတော့ကတွင်တွေ့နေကြပါသလားဆိုတဲ့အချက်ပဲဖြစ်ပါလေအိုးသူတော်ကောင်းကာယူသင်ဤအကြောင်းကိုအခြားသောသူများကကောင်းတဲ့အဖြစ်ဆောင်ကျင်လာသောကြောင့်ငါဝမ်းမြောက်ပါ၏တနည်းအားဖြင့်သူတော်ကောင်းဂါယုရဲ့အကြောင်းကိုပြောသမျှသောသူတွေဟာကောင်းကြောင်းကိုပဲပြောနေကြပါလေတဲ့။တခုမြောက်သောဆာလံမှာဘယ်လိုတွေ့ရသလဲဆိုရင်ထာဝရဘုရား၏တရားတော်၌မွေးလျော်၍တရားတော်ကိုနင့်ညံ့မပြတ်ဆင်ခြင်အောက်မိသောသူသည်မင်္ဂလာရှိ၏တဲ့။အဲ့တော့ကျွန်တော်စိတ်ထဲမှာတွေးမိတဲ့အတိုင်းဆိုရင်ဒီဂါယုဟာမင်္ဂလာရှိသောသူပဲ။တရင်ကောင်းကိုသူစီကနေတဆင့်ဖြန့်ဝေနိုင်တဲ့လူပဲ။ပဲ့တင်ထပ်နိုင်တဲ့လူပဲ။သူအကြောင်းကိုလည်းမင်္ဂလာသတင်းအဖြစ်သာကြားပြောခြင်းခံရတယ်လို့ကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီတော့ဂါယုအကြောင်းမင်္ဂလာသတင်းကိုဆောင်ကျင်းသောသူများဟာလေအလိုလိုမင်္ဂလာဖြစ်ရလိမ့်မယ်လို့ပဲကျွန်တော်ဆိုခြင်းပါတယ်။မိတ်ဆွေအပေါင်းတို့တခါတလေမှလူအဖွဲ့အစည်းမှကျွန်တော်လေ့လာပြီးကြည့်မိပါတယ်။ကျွန်တော်လူသားတွေဟာလက်ဖက်ရည်ဆိုင်စားပေါက်ဆိုင်တွေမှလူစုမိတဲ့အချိန်အတော်ကြီးကိုစိတ်ပြတ်ဖို့ကောင်းလောက်အောင်သူတို့ဘာရဲ့မကောင်းကြောင်းတွေကိုပဲအာပါတရပြောရတဲ့လူကြီးဖြစ်နေတတ်တယ်။အဲ့ဒီလိုမကောင်းတဲ့အတင်းအဖျင်းတွေပြောလွန်ခြင်းအပြင်လေသူများမှမင်္ဂလာဖြစ်ရတဲ့ကိုလည်းအလိုလျောက်အမင်္ဂလာဖြစ်သွားရတယ်လို့ကျွန်တော်ဆိုခြင်းပါတယ်။အဲ့ဒီလူသဘောတဘာဝလူပိစတဘာဝမကောင်းမြင်စိတ်ဓာတ်တွေကိုတော့ကျွန်တော်တို့ချိုးနှိမ်ဖို့ဗာများခက်ပါတလေ။မခက်လှပါဘူး။စောစောကမင်္ဂလာရှိသောသူလို့ဆာလံဆရာညွှန်ပြခဲ့တဲ့အတိုင်းပဲပေါ့။ကိုယ်တိုင်ဟာတရားတော်၌မွေးလျော်ပြီးတော့တရားတော်ကိုအစင်မပြတ်ဆင်ခြင်အောက်မိဖို့ပဲလိုပါ रे တရားသဘောနဲ့ပြည့်ဝဖို့ပဲဖြစ်ပါ रे တစ်ချိန်လုံးက Newsweek ဆိုတဲ့ magazine ကြီးတည်းမှာစစ်တမ်းတစ်ခုကိုကျွန်တော်ဖတ်ဖူးပါတယ်လူအဖွဲ့အစည်းမှာအပျော်ဆုံးအစီကားအပိုက်အမြိုက်ဆုံးနဲ့လူတွေအကြိုက်ဆုံးစကားတွေဟာညစ်ညစ်ပတ်ပတ်တွေပဲဖြစ်ပါတယ်အထူးအဖြင့် sex လို့ခေါ်တဲ့ယာကကိစ္စတွေကိုပြောရတာဟာကရင်အလိုက်ဆုံးပဲတဲ့အဲ့ဒီစစ်တမ်းကောက်ယူဖော်ပြတဲ့အချက်နဲ့ရှင်ပြီးတော့ကျွန်တော်တွေးမိတဲ့အချက်ကတော့116ခုမြောက်သောဇာလံရဲ့အငယ်6မှ16အတွင်ဖော်ပြခြင်းပဲဖြစ်ပါတယ်။ငယ်သောအရွယ်မှစပြီးတော့တန်တန်ရှင်းရှင်းစင်စင်ကြဲကြဲဘဝအသက်တာကိုခံယူနိုင်မဲ့လမ်းညွန်ကိုအဲ့ဒီကျမ်းမှာအထင်သာတွေ့ရပါတယ်။လူပြိုသည်မိမိသွားသောလမ်းကိုအဘယ်သို့တန်ရှင်းစေနိုင်ပါမည်နည်းဟုမူကားနှုတ်ကပတ်တော်အတိုင်းသတိပြုရမည်။အကျွန်ုပ်သည်ကိုတော်ကိုစိတ်နှလုံးအကျွမ်းမဲ့ရှာပါ၏။ပြည့်ညတ်တော်လမ်းမှလွဲစီတော့မမှုပါနဲ့တဲ့ဘလောက်ကောင်းလေအဲ့ဒီကြမ်းမှာပဲတခါဆက်ပြီးတော့ဖော်ပြထားတာရှိပါသေးတယ်ကိုတော်ကမပြစ်မှားပဲနေနိုင်မိအကြောင်းဗျာဒိတ်တော်ကိုနှလုံးထဲမှာတူထားပါပြီအိုထာဝရဖရာကိုတော်သည်မင်္ဂလာရှိတော်မူ၏အထုံးအဖွဲ့တော်တို့ကိုအကျွန်ုပ်၌တွင်တင်တော်မူပါစီရင်တော်မူရာနှုတ်တော်တို့အလုံးစုံတို့ကိုအကျွန်ုပ်သည်ကိုနှုတ်နှင့်ဟောပြောပါ၏ခသိန်းသောစည်းစိမ်ဥစ္စာကိုရပြီတကယ်သို့တက်သေးခံတော်မူရာလမ်း၌ဝမ်းမြောက်ပါ၏ပေတော်မူသောဩဝါဒတို့ကိုဆင်ခြင်၍လမ်းခရီးတော်တို့ကိုကြည့်ရှုပါ၏အထုံးအဖွဲ့တော်တို့၌မွေ့လျော်ပါ၏နှုတ်ကပတ်တော်ကိုမမှတ်ဖဲမနေပါရှင်းနေတယ်မဟုတ်ဘူးလားမိတ်ဆွေစောစောတုန်းကပဲနော်ကျွန်တော်တို့ဟာမင်္ဂလာရှိသောသူရဲ့ဝိသေသလက္ခဏာတွေကိုတွေ့ခဲ့ရတယ်ထာဝရဖျားဤတရားတော်ကိုမွေ့လျော်၍တရားတော်၌နေညံမပြတ်ဆင်ခြင်အောင့်မိသောသူသည်မင်္ဂလာရှိ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအခုယုံကြည်သူဂါယုနှင့်ပတ်သက်ပြီးတော့မှတ်မှတ်သားသားစာစုကလေးကတော့သင်၌ရှိသောတမာတရားဤအကြောင်းတဲ့ဟုတ်ပါတယ်အလွန်လေးနက်တဲ့အချက်ပဲဖြစ်ပါတယ်ဂါယုဟာတမာတရားမှကျင်လေသူဖြစ်တယ်တမာတရားတဲ့မှပဲဘဝကိုမြှုပ်နှံထားသူဖြစ်တယ်အဲ့ဒီနေရာဖြင့်တမာတရားကိုယ်တိုင်ဟာသူပိုင်ဆိုင်နေတယ်လို့ပဲသူ့ရဲ့အသက်တာကိုယ်တိုင်ဟာတမာတရားကြီးကြီးမုံရိပ်သွင်ဖြစ်လာတယ်ဆိုတာကိုဝမ်းမြောက်အံ့ဩပွေကျွန်တော်တို့တွေ့ရပါတယ်ဂါယုကြောင့်ခံစားရတဲ့ဝမ်းမြောက်ခြင်းဟာတမန်တော်ကြီးရှင်ယောဟန်အတွက်တော့ဘလောက်အထိကြီးမားသောဝမ်းမြောက်ခြင်းဖြစ်ရမယ်ဆိုတာကိုအငယ်လေးဟာဆက်လက်ပြီးတော့ဖော်ပြပေးနေပြန်ပါတယ်ငါဤသားသမီးတို့သည်သမတရား၌ကျင်လေသည်ကိုငါကြား၍ဝမ်းမြောက်ခြင်းတည်းပါ၍ဝမ်းမြောက်ခြင်းမရှိမှတပါအခြားမရှိဆိုတဲ့အတိတ်ပဲပါပဲမိတ်ဆွေအပေါင်းတို့ကျွန်တော်တို့အသက်တာတွေဟာဒီကျမ်းစာကိုအလွတ်ရွတ်ဆိုတိုက်လှတယ်လို့ကျွန်တော်ယင်တဲ့မှာချက်ချင်းပဲခံစားမိပါတယ်ငါဤသားသမီးတို့သည်သမတရား၌ကျင်လေသည်ကိုငါကြား၍ဝမ်းမြောက်ခြင်းတည်းပါ၍ဝမ်းမြောက်ခြင်းအချာဘေးဝမ်းမြောက်ခြင်းမြတ်မရှိတဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့ဘဝရဲ့လက်တွေ့အသက်တာကျွန်တော်ဘဝရဲ့ရှင်သန်ခြင်းနဲ့မျှော်လင့်ခြင်းကျွန်တော်ရဲ့လက်ဆင့်ကမ်းအမွေများကိုသားသမီးကလေးများကိုချထားပေးခဲ့ရတဲ့တာဝန်ဟာအလွန်ကြီးလေးလှတယ်လို့ကျွန်တော်အောက်မေ့မိပါတယ်ကျွန်တော်တနေ့သေဆုံးပြီးတဲ့နောက်ပိုင်းမှာသူတို့ကလေးတွေရဲ့ခင်မှာသူတို့ဟာတမန်တရားအတိုင်းအသက်ဆက်ပြီးတော့ရှင်သွားကြဖို့တခြားဘာမှအရေးမကြီးဘူးဆိုတာကိုချက်ချင်းပဲဒီကျမ်းဟာသတိပေးလိုက်ပါလေမိတ်ဆွေအပေါင်းတို့တိုက်တီကားရီစိန်ရွှေယရနာတွေကိုအမွေမပေးနိုင်တယ်မိပါလေဘာဆိုပါမှအာမငေကြပါနဲ့ဖျားသခင်သူတို့ကိုတင့်လျော်တဲ့အတိုင်းအတာနဲ့ကြွေမွေပြုစုပေးသွားလိမ့်မယ်လို့ယုံကြည်ခြင်းရှိကြပါအရေးအကြီးဆုံးဟာယုံကြည်ခြင်းတရားကိုအမှတ်စဉ်တင့်နေရမှမရွေးမလျော့ထိမ့်သိမ့်ထားပြီးတော့ဒီယုံကြည်ခြင်းတရားကိုစောင့်ရှောက်သွားဖို့သာလျှင်ဖြစ်ပါလေ။အခုတမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့ဩဝါဒစာဒုတိယစာဆောင်ကစပြီးတော့အဓိကထားဟောကြားလာတဲ့သမာတရားရဲ့အကြောင်းကိုပဲအခိုင်အမာဖော်ပြနေပြီဆိုတာကိုလေကျွန်တော်တို့အခုလက်တွေ့တွေ့နေရပြီဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ဒီသင်တည်ရသောသမာကျမ်းရဲ့မူရင်းစာရေးသူဆရာကြီးဒေါက်တာဂျေဗန်မက်ဂီဟာသူအိုမင်းရင်ရော်လာလို့သိပြီးတော့တက်တက်ကြွကြွမရှိတော့တဲ့အချိန်သူအမှုထမ်းခဲ့ရတဲ့ဓမ္မတက္ကသိုလ်တွေကကျောင်းသားတပည့်အကျော်အမော်ကလေးတွေအမှုတော်ဆောင်ကြီးတွေဖြစ်လာတာတွေကိုကြည့်ပြီးတော့အလွန်အလွန်ဝမ်းမြောက်ဂုဏ်ယူဖြစ်ရတယ်ဝန်သာအားရဖြစ်ရတယ်မိမိအဖို့သိကြကြမရှိတော့တဲ့အနာဂတ်ကိုဒီတက်သက်ဆလူငယ်ကလေးတွေဟာဆက်လက်ခေါင်းဆောင်နိုင်စွန်းရှိပြီးမှအများကြီးစိတ်အေးချမ်းသာသွားရတယ် ကိုဘဝတာဝန်ကိုလေကိုကြည်ပြွန်နိုင်ခဲ့ပြီလို့ယင်ထဲမှာတိမ့်တိမ့်တုံမြခံယူနိုင်ကြောင်းကိုယင်ဖွင့်သက်သေခံသွားခဲ့ပါတယ်။ဟုတ်ပါတယ်။ငါဤသားသမီးတို့သည်သမာတရား၌ကျင်လေသည်ကိုငါကြား၍ဝမ်းမြောက်ခြင်းတည်း။သာ၍ဝမ်းမြောက်ခြင်းမရှိ။ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး၈အငယ်၅အချင်းချစ်သူသင်သည်ညီအကိုတို့အား၎င်းအာဂန္တုတို့အား၎င်းပြုသမျှသောဝတ္တုကိုသစ္စာနှင့်အညီပြုတတ်၏။အိုချစ်အပ်သောဂါယုအချင်းချစ်သူသင်သည်ယုံကြည်သူညီအကိုများတနည်းအားဖြင့်အသင်းတော်ဝင်ချစ်သောညီအကိုမောင်နှမများဧသည်အာဂန္တုများတို့အပေါ်မှလေဝတ္တရားမပြည့်သစ္စာနှင့်ပြုစုတတ်သောသူပဲဖြစ်ပါ၏တဲ့မိတ်ဆွေအပေါင်းတို့လူသားအချင်းချင်းစာနာထောက်ထားခြင်းဆိုတဲ့ဝေါ်ဟာရဟာအတော်ကြီးကိုပြောလို့ကောင်းတယ်လို့ငါဝန်ပူဇာမနေသာဆိုတဲ့အခြေအနေမျိုးတွေနဲ့ကြုံဆုံခြင်း money oriented society လို့ပြောရမယ်ငွေသားလျင်အဓိကဆိုတဲ့ငွေနဲ့ကြီးနဲ့သားလျင်ပြန်ရဆိုင်ရတဲ့ခေတ်ကာလအခြေအနေအချိန်အခါအဲ့ဒီအချိန်အခါမျိုးမှာလူအချင်းချင်းမချစ်နိုင်ကြတော့ဘူးလူသားအချင်းချင်းစာနာထောက်ထားခြင်းတွေလည်းအများကြီးခေါင်းပါသွားပြီဆိုတာတွေ့ကိုဝန်းနေပွေကျွန်တော်တွေ့နေရပါပြီကျွန်တော်တို့ယုံကြည်သူတွေအဖို့ကတော့အဲ့ဒီလိုချွင်းချက်မျိုးမရှိပါဘူးရှိခဲ့တဲ့ချွင်းချက်တစ်ခုထင်ထင်ရှားရှားအဖြစ်ကတော့တမာတရားနဲ့အညီဖြစ်ဖို့ပဲမိတ်ဆွေအပေါင်းတို့ကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲအဖဖျားသခင်ကြီးကယ်တင်တော်မူခြင်းကြီးစွာတော်ခရစ်တော်ဤအသက်ရှင်ခြင်းတရားကိုဖျက်လို့ဖျက်ဆီးလုံးမဲ့စာရန်အပိုင်းအဝိုင်းကြီးကိုတွားပြီးတော့အယောမဝင်ဘူးဆန့်ကျင်ဖို့ဆိုတဲ့ချွင်းချက်ကလွဲလို့မေတ္တာစိတ်ကိုအစဉ်တစိုက်မွေးမြူတွားကြရမှာပဲဖြစ်ပါတယ်ဟေဒီယောဝါရစာအခန်းကြီး73မှာဆိုရင်လောကရန်လူသားဟာလောကရန်တရားအောက်ကလူသားအချင်းချင်းဘလောက်အထိစာနာထောက်ထားခြင်းရှိရမလဲဆိုတာကိုအခိုင်အမာအခုလိုဖော်ပြပေးခဲ့ပါတယ်။ညီအကိုချင်းချစ်ချင်းမေတ္တာ၌တည်ကြလော။အဲ့ဒဲဝတ်ပြုခြင်းအမှုကိုမမေ့မလျော့ကြနှင့်။အချို့သောသူတို့သည်အဲ့ဒဲဝတ်ကိုပြုသည်တွင်ကောင်းကင်တမန်တို့ကိုအမှတ်တမဲ့ဧည့်ခံကြပြီ။အကျဉ်းခံရသောသူတို့နှင့်အတူကိုယ်ခံရတကဲ့သို့မှတ်၍သူတို့ကိုအောင့်မေ့ကြလော့သင်တို့သည်ကိုယ်ခန္ဓာနှင့်မကင်းမလွတ်သောသူဖြစ်၍ညင်းဆဲခံရသောသူတို့ကိုအောင့်မေ့ကြလော့ဟုတ်ပါ रे လောကရန်လူသားအချင်းချင်းစာနာထောက်ထားရမယ်ဆိုတဲ့အဆုံးအမဟေပြဲဩဝါဒစာဆရာဖော်ပြလိုက်ခြင်းပါမိတ်ဆွေအပေါင်းတို့အဲ့ဒီလိုမဆကူညီခြင်းတွေပြုစုစောင့်ရှောက်ခြင်းတွေဆိုတာဟာလေကိုယ်စေတနာကြောင့်မွေးတီသွားတယ်ဆိုတာမရှိပါဘူးဖျားသခင်စောင့်မသွားပါလိမ့်မယ်ဖြည့်စည်းပေးသွားလိမ့်မယ်လို့ကျွန်တော်တို့အတွက်ကျမ်းစာဟာနေရာအနှံ့အပြားမှာအခိုင်အမာဖော်ပြထားပြီးဖြစ်ပါတယ်မိတ်ဆွေအပေါင်းတို့တခါတုန်းကကျွန်တော်တက်ရောက်နေတဲ့ဒနုဘီအသင်းတော်ကိုချောင်းဆောက်ဆိုတဲ့ရွာအသင်းတော်ကလေးကသင်ယူဆရာဥဖေအောင်ဆိုတဲ့ပုဂ္ဂိုလ်ကလာပြီးတော့တရားဟောဘူးပါတယ်နေစည်းဝေးကြီးကိုရွာအသင်းတော်ကလေးကလက်ခံရမယ်ဆိုတဲ့အချိန်တို့ရွာမှာသိပ်ပြီးတော့စိတ်ပူမိတယ်တောသူတောင်သားလေသမားတွေလက်လုတ်လက်စားတွေအနေနဲ့ဒနအင်အားနဲ့ဆောင်ရွက်ရမယ့်ဒီစီဝေးကြီးလိုလုပ်ငန်းကြီးမျိုးကိုလက်မှခံနိုင်ပါမလားပေါ့ဒါပေမဲ့ဘာမှပြောမနေကြနဲ့ဟိဖျားသခင်ကိုဆူတောင်းပြီးတော့ရေရေကြီးတို့လက်ခံကြစို့နေရရောက်လာတဲ့ဧည့်သည်တွေကိုအဲ့ဝတ်ကြည်ပြွန်စွာပြုကြပါစို့ဆိုပြီးတော့ရေရေဝုံဝုံလက်ခံဖို့ဆုံးဖြတ်လိုက်ကြတယ်အဲ့ဒါနဲ့ပဲအဖဖျားသခင်အလိုတော်ကိုဝန်ခံပြီးတော့အဖကိုအားကိုးပြီးတော့ရဲရဲကြီးဒီစီဝေးကြီးကိုလက်ခံခဲ့တယ်ကျင့်ပခဲ့တယ်စီဝေးကြီးဟာအလွန်အလွန်အောင်မြင်သွားခဲ့သလိုယွာကလေးနဲ့အသင်းတော်ကလေးမှာဒနအင်အားယော့ပါမသွားခဲ့ဘူးဆင်းရဲမွဲတည်ပြီးတော့မသွားခဲ့ဘူးသူ့အတိုင်းအတာနဲ့သူအခါတိုင်းအချိန်တွေကတဲ့တောင်းမှပို့ပြီးတော့ပြည့်ပြည့်စုံစုံဖူးဖူးလုံလုံဖြစ်လာတယ်ဆိုတာကိုအံမခန့်လိလိတွေ့ရှိရတယ်ဆိုတဲ့အကြောင်းကိုအဲ့ဒီချောင်းဆောက်အသင်းတော်ကဆရာတော်ဥဖေအောင်ကဖော်ပြပေးသွားခဲ့ပါ रे ဒါကိုကျွန်တော်အခုပြန်ပြီးတော့ကြားရောက်လာမိပါ रे မှန်ပါ रे ညီအကိုချင်းချစ်ချင်းအာဂန္တုဧည့်သည်တို့ကိုဧည့်သည်ဝတ်ပြုခြင်းဆရာဟာယုံကြည်သူခရိယန်တို့ရဲ့အလွန်ထင်ရှားတဲ့ဝိသေသလက္ခဏာကြီးတည့်ရပေဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေမိတ်ဆွေအပေါင်းတို့ကျွန်တော်ရှင်ရာကုတ်ဩဝါဒစာကိုလေ့လာခဲ့ကြပြီပါဘီ အဲ့ဒီရှင်ယာကုတ်ဩဝါဒစာဟာယုံကြည်ခြင်းကိုဒီတိုင်းပဲယုံကြည်ခြင်းအနေနဲ့မထားပဲနဲ့ယုံကြည်ခြင်းအကျင့်ဆိုတာနဲ့တွဲဖက်ပေးထားပါလေ။အဲ့ဒီချက်မှာအခန်းကြီး2ရဲ့အငယ်15မှ19မှာကြည့်လိုက်မယ်ဆိုရင်ယုံကြည်ခြင်းရှိပါတယ်ဆိုသူတို့ရဲ့မေတ္တာလုပ်ငန်းမဖြစ်မနေဆောင်ရွက်ရမယ့်ကျင့်စဉ်များအဖြစ်အခုလိုကျွန်တော်တို့ကိုတမန်တော်ကြီးရှင်ယာကုတ်တိုက်တွန်းသွားခဲ့တာကိုတွေ့ရပါလေ။ငါညီအကိုတို့တစုံတယောက်သောသူကငါသည်ယုံကြည်ခြင်းရှိ၏ဟုပြောလျက်အကျင့်ကိုမကျင့်ဘဲနေလျင်အဘယ်အကျိုးရှိသနည်းထိုယုံကြည်ခြင်းသည်ထိုသူကိုကယ်တင်နိုင်သလောညီအကိုမောင်နှမတို့သည်အဝတ်အချီးစီးရှိ၍နေတိုင်းစားရသောအစာမရှိသောအခါသင်တို့တွင်တစုံတယောက်သောသူကငြိမ်ဝတ်စွာသွားလော့နှွေးကြလော့ဝါကြလော့ဟုပြောလျက်သူတို့ကိုနှင့်တော်လျော်သောအသုံးအဆောင်ကိုမပေးဘဲနေလျင်အဘယ်အကျိုးရှိသနည်းထိုနည်းတူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်တပါးရှိသောကြောင့်အသေဖြစ်၏။တနည်းကားသင်သည်ယုံကြည်ခြင်းရှိ၏ငါသည်အကျင့်ရှိ၏။သို့ဖြစ်၍သင်သည်အကျင့်မရှိဘဲသင်၏ယုံကြည်ခြင်းကိုပြလော့။ငါမူကားအကျင့်အားဖြင့်ငါ၏ယုံကြည်ခြင်းကိုပြမည်ဟုပြောเสียရှိ၏။ဖျားသခင်တဆူသည်ရှိသည်ဟုသင်သည်ယုံ၏ကောင်းပေ၏။နတ်ဆိုးတို့သည်ယုံ၍ကြောက်ရွံ့တုန်လှုပ်ကြ၏။မေဆွေအပေါင်းတို့အလွန်ကောင်းမွန်တဲ့သင်ခန်းစာကိုရှင်ယာကုတ်ဖော်ပြခဲ့ခြင်းပါအဖဖျားသခင်တီရှိခြင်းကိုနတ်ဆိုးတို့စာရန်မိတ်ဆာတို့တောင်မှသိတယ်ဒီတော့ကိုကသိတယ်ယုံကြည်တယ်ဆိုုံနဲ့လုံလောက်ပါမလားကိုမှဒီစာရန်တို့မိတ်ဆာတို့ရဲ့စိတ်တက်မျိုးရှိနေမယ်ဆိုရင်တနည်းအားဖြင့်ယုံကြည်ခြင်းအကျင့်ကိုမစောင့်ရှောက်ဘူးဆိုရင်မေတ္တာတရားခေါင်းပါနေမယ်ဆိုရင်ဒီအသက်တာဟာအကျိုးကျေးဇူးမရှိဘူးဆိုတဲ့အကြောင်းကိုရှင်ယာကုတ်ဖော်ညွှန်းလိုက်ခြင်းပဲဖြစ်ပါလေ။ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး1အငယ်6ကိုအငယ်9နဲ့တပါးတည်းဆက်လက်တင်ပြလိုပါလေ။အချင်းချစ်သူသင်သည်ညီအကိုတို့အား၎င်းအာဂန္တုတို့အား၎င်းပြုသမျှသောဝတ္တုကိုသစ္စာနှင့်အညီပြုတတ်၏။ထိုသူတို့သည်သင်၏ချစ်ချင်းမေတ္တာအကြောင်းကိုအသိတော်ရှိ၌သက်သေခံကြ၏။သင်သည်ထိုသူတို့ကိုဘုရားသခင်အလိုတော်နှင့်အညီပို့လိုက်ပြန်လျင်ကောင်းသောအမှုကိုပြုလိမ့်မည်ကြားရတဲ့အတိုင်းပါပဲနော်အခုပြုနေတဲ့မေတ္တာအမှုတွေဟာအဖအီးဘုံတော်ကိုချင်ရှားစေဖို့အတွက်ဖြစ်တယ်အဖအီးသမာတရားနီလန်းကြကြလှုပ်ဆောင်နေတဲ့အမှုတွေဖြစ်တယ်ဆိုတာကိုချင်ရှားပေါ်လွင်အောင်ရှင်ယောဟန်ဖော်ပြပေးလိုက်ပါတယ်သစ္စာနှင့်ပြုသောအမှုဆိုတာကိုအထက်မှကျွန်တော်တို့တွေ့ခဲ့ရပြီဖြစ်တယ်အခုအချိန်မှကျတော့ချစ်ချင်းမေတ္တာဆရာဟာအလေးအနက်ထပ်မံပေါ်ထွက်လာပါလေ။တနည်းအားဖြင့်ကတော့ဒီဩဝါဒဟာယုံကြည်ခြင်းအဖွဲ့အစည်းအတွင်းကအဖအီးသားသမီးတို့အတွက်ဩဝါဒဆိုတဲ့ဘောင်တဲမှပဲရှိနေသေးတယ်ဆိုတာကိုတွေ့လာရခြင်းဖြစ်ပါလေ။ထိုသူတို့သည်သင်၏ချစ်ချင်းမေတ္တာအကြောင်းကိုအသိတော်ရှိ၌သက်သေခံကြ၏တဲ့။အခုအချိန်မှဂါယုဟာယဝေဒိသအသိန်းတော်တစ်ခုမှရှိနေလိမ့်မယ်လို့ရှင်းလင်းပြသစွာသဘောပေါက်နိုင်ပါ रे အထူးသဖြင့်တမန်တော်ကြီးရှင်ယောဟန်ဥဆောင်နေရတဲ့အသိန်းတော်မှမဟုတ်ဘူးဒါပေမဲ့ဂါယုတီရှိနေတဲ့အသိန်းတော်ကယုံကြည်သူတွေဓမ္မအမှုတော်ဆောင်တွေဟာရှင်ယောဟန်ရှိတဲ့အသိန်းတော်စီကိုရောက်ရှိလာတဲ့အချိန်ခရီးလှည့်လည်ရင်းဝင်ရောက်လာတဲ့အချိန်အသိန်းတော်ရှေ့မှောက်မှာထပြီးတော့သက်သေခံကြတဲ့အခါမှာဂါယုရဲ့နာမည်ဟာရှေ့တန်းကပါဝင်တဲ့နာမည်ဖြစ်ခဲ့လိမ့်မယ်အထူးသဖြင့်ဂါယုဆိုတဲ့လူရဲ့အိမ်မှာသူတို့တဲခုခဲ့ရတာတွေဂါယုတို့မြို့ကိုရောက်တဲ့အချိန်မှာဂါယုဟာသူတို့ကိုဓမ္မအမှုတော်ဆောင်တွေယုံကြည်သူညီအကိုမောင်နှမတွေဆိုတဲ့အသည့်နဲ့လူလေသေးမရှိကျွေးမွေးပြုစုလိမ့်မယ်တအားသမျှအလှငွေထည့်ပေးလိမ့်မယ်ခရီးစရိတ်တွေအတွက်တာဝန်ယူပေးလိမ့်မယ်စသည်စသဖြင့်ကောင်းမှုတွေအမျိုးမျိုးပြုလုပ်ပေးခဲ့တဲ့လက္ခဏာများဟာကျင်းရှားပြတ်သားစွာပေါ်လွင်လျက်ရှိနေပါ रे သူတို့ကိုယ်တိုင်လည်းထ၍တက်စီခံလျက်ရှိနေပါ रे သင်သည်ထိုသူတို့ကိုဘုရားသခင်အလိုတော်နှင့်အညီပို့လိုက်ပြန်လျင်ကောင်းသောအမှုကိုပြုလိမ့်မည်တဲ့ဒီနေရာမှာ brotherin သို့မဟုတ်ညီအကိုချင်းဆိုတဲ့စကားဟာညီအကိုမောင်နှမများအဖြစ်ဘုရားသခင်ကိုကိုးကွယ်နေသူတွေအကုန်လုံးကိုခြုံငုံပြီးပြောခြင်းဖြစ်ပါ रे ကျွန်တော်ယင်တဲ့မှာအလွန်အလွန်ကြေပြန့်တဲ့လွင်ပြင်ကြေကြီးတစ်ခုတည်းကိုရောက်သွားတယ်လို့ခန်းစားရပါတယ်။မှန်ပါတယ်။ဂိုင်းကနတရိုင်းကြီးတွေဓလိထုံးစံတရိုင်းကြီးတွေပါမှမရှိ။ခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်သူတွေအကုန်စုဝေးနေကြတဲ့လွင်ပြင်ကြေကြီးပေါ့။ ုံနောက်ကလေးတွေ50သားလောက်နဲ့တမချန်းစာကိုအဖြေတွေအမျိုးမျိုးထုတ်ရင်ဇာတိပဂိစိတ်တွေကြောင့်ကွဲပြားခြားနာသွားခဲ့ရဘူးသူယုံကြည်သူတွေပဲပေါ့မိတ်ဆွေအပေါင်းတို့ခိုင်မာစွာချမှတ်ထားတဲ့ခရစ်တော်ကိုချစ်ရခြင်းကယ်တင်ခြင်းယေရှုတရားကိုခံယူရခြင်းအသွေးတော်နှင့်ဆက်ဆံခြင်းကားတိုင်းလမ်းကိုရွေးချယ်ရှောက်လှမ်းခြင်းဆိုတာတွေ့မှာအတူတူဖြစ်နေပြီဆိုရင်ပြီးကြပါဒါဟာသမာတရားရဲ့အရင်အမြစ်မူလဘူတအနှစ်သာရဖြစ်ပါတယ်အဲ့ဒီယုံကြည်သူတို့ဟာကိုယ့်ရဲ့မတူညီမှုကလေးတွေရှိနေမယ်ဆိုရင်လေကိုယ်စိတ်ဖန်တယ်လို့လို့ဒါပေမဲ့အချင်းချင်းဟိုပြောဒီပြောမပြောကြနဲ့အမုန်းပွားအောင်မလုပ်ကြနဲ့အဲ့ဒီလိုလုပ်ရင်သာအပြစ်ရှိကြရလိမ့်မယ်အဓိကအားဖြင့်အခုတမန်တော်ကြီးရှင်ယောဟန်ဖော်ပြလိုက်တာဟာပါလေချစ်ချင်းမြတ်တာတဲ့ဟုတ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်9မှ17အတွင်းမှာကျွန်တော်အခုလို့တွေ့ခဲ့ကြရပြီပါပြီချစ်သူတို့သင်တို့အားငါရေးထားသောပြည့်ညတ်သည်ပြည့်ညတ်သင်မဟုတ်ရှေးဦးစွာကပင်သင်တို့၌ရှိသောပြည့်ညတ်ဟောင်းဖြစ်၏ပြည့်ညတ်ဟောင်းကရှေးဦးစွာကပင်သင်တို့ကြားရသောဒေသနာတော်ဖြစ်၏တဖန်တုံပြည့်ညတ်သစ်ကိုသင်တို့အားငါရေးထား၏ထိုသခင်အားဖြင့်၎င်းသင်တို့အားဖြင့်၎င်းအသစ်မှန်ပေ၏အကြောင်းမူကားမှောင်မိုက်ပျောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏မိမိညီအကိုကိုမုန်းလျက်ပင်ငါသည်အလင်း၌ရှိ၏ဟုဆိုသောသူသည်ယခုတိုင်အောင်မှောင်မိုက်၌ရှိသေး၏မိမိညီအကိုကိုချစ်သောသူသည်အလင်း၌တည်နေ၏ထိမိ၍လဲเสียအကြောင်းသည်ထိုသူ၌မရှိမိမိညီအကိုကိုမုန်းသောသူသည်မှောင်မိုက်၌ရှိ၏မှောင်မိုက်၌ကျင်လေသွာလာလျက်ရှိ၏မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရက်သို့ကိုသွာသည်ကိုကိုမသိမိတ်ဆွေတော်တဲ့ရှင်အပေါင်းတို့ခင်ဗျာအဖဖရာသခင်ကိုယုံကြည်ခြင်းတူညီပါလျက်နဲ့ကိုယ့်ရဲ့မတူညီသောအယူအဆတွေကိုယ့်အုံနောက်အတွေးအခေါ်ကလာတဲ့ကွဲပြားခြားနားမှုကလေးတွေအကြောင်းနဲ့ပတ်သက်ပြီးတော့ယောမဩဝါဒစာရဲ့အဆုံးအမတချို့ကိုလည်းသွားပြီးတော့ကျွန်တော်သတိရမိပါတယ်ယောမဩဝါဒစာအခန်းကြီး14တဲကအချက်တည်းဖြစ်ပါတယ်အမျိုးမျိုးကိုစားသောသူသည်မစားသောသူကိုမထီမဲ့မြင်မပြုစေနှင့်မစားသောသူသည်လည်းစားသောသူကိုမစစ်ကြောမစီရင်စေနှင့်အကြောင်းမူကားဖျားသခင်သည်သူကိုလက်ခံတော်မူပြီတဲ့တခါဆက်ပြီးတော့ဖော်ပြတာရှိပါသေးတယ်နေ့ရက်တည့်ရက်တည့်ရက်သာ၍မျက်သည်ဟုလူအချို့ထင်တတ်၏လူအချို့မထင်လူတိုင်းမိမိစိတ်သဘောကြပါစေတဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေကိုအလေးနဲ့စဉ်းစားလိုက်တော့ခရစ်တော်အားဖြင့်ခံစားရရှိတဲ့လွတ်လပ်ခြင်းအခွင့်အရေးဟာဘလောက်ကြီးသလဲအလွန်အလွန်ကြီးမားလှတဲ့မဟာလွတ်လပ်ခြင်းအခွင့်အရေးဖြစ်ပါတယ်အဲ့ဒီကြီးမားလှတဲ့လွတ်လပ်ခြင်းကြီးကိုမကျင့်ကျင့်အောင်လုပ်ဖြစ်တာဘသူတွေလဲလူတွေပါပဲဂိုင်းကနတီထံမှုတွေလူမျိုးရေးကြင်မြောင်းမှုတွေပဲလို့ကျွန်တော်ယူသားစွာခံယူမိပါတယ်မိတ်ဆွေအပေါင်းတို့အခုတမန်တော်ကြီးရှင်ယောဟန်ဟာကာယုဆိုတဲ့ယုံကြည်သူလူသူတော်ကောင်ယုံကြည်ခြင်းခိုင်မြဲသောလူတယောက်ရဲ့ဘဝအသက်တာကနေပြီးတော့ကျွန်တော်မိတ်ဆွေတို့အတွက်အလွန်ကောင်းမွန်သောအသင်းတော်သူအသင်းတော်သားတို့ရဲ့ကြင့်ဆောင်စရာဝတ္တရားများကိုချပေးလျက်ရှိနေပြီလို့ကျွန်တော်ခံယူပါတယ်။အိုးချစ်သောကာယုသင်ပြုသောအမှုတို့သည်တမာတရားနှင့်ညီ၍ချစ်ချင်းမေတ္တာပါဝင်သောအမှုတို့ဖြစ်၍သင်ကြောင့်ဖျားသခင်၏ဘုန်းတော်ထင်ရှားရသည်သင်ကူညီပြုစုမဆလိုက်သောထိုသူတို့မှတဆင့်လေဘုန်းတော်ကိုထင်ရှားစေသည်သို့ဖြစ်၍ဤအမှုသည်ကောင်းသောအမှုဖြစ်ပါ၏တဲ့ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး1အငယ်9အကြောင်းမူကားထိုသူတို့သည်နာမတော်ကိုထောက်၍သာသနာပလူတို့တွင်အလှူမခံဘဲသွားကြ၏မိတ်ဆွေအပေါင်းတို့ဂါယုကဲ့သို့သောလူတွေအခုအညီကိုခံစားရရှိသူတွေဟာနာမတော်ကိုထောက်၍သာသနာပလူတို့ထက်မှအလှမခံကြပါဘူးယုံကြည်သူတွေကကုညီထောက်ပံ့တာကိုပဲကျေးဇူးတော်ချီးမွမ်းလျက်လက်ခံကြပါလေတဲ့အတိတ်ဘယ်ဟာသိလေးနဲ့ပါလေကယ်တင်ရှင်သခင်ကိုတော်တိုင်တပည့်တော်တို့နဲ့လှည့်လေရတဲ့ခရီးစဉ်တွေမှာပြန်ကြည့်ပါကိုကချမ်းသာလို့မဟုတ်ဒါပေမဲ့ဘယ်ပရိသတ်စီမာမှအလှငွေလိုက်ကောက်တာမျိုးမရှိပါဘူးကိုကသာလျှင်ပရိသတ်တစ်ခုလုံးကိုကောင်းကြီးပေးတယ်ကျွေးမွေးပြုစုတယ်ကိုကသာလျှင်ကုသပေးတယ်မဆကူညီလိုက်တယ်ဆိုတာကိုပဲတွေ့ရပါတယ်က ကနဦးအသင်းတော်တီထောင်ကာစားမှာဆိုရင်လေအသင်းတော်ယုံကြည်သူအပေါင်းတို့ဟာအကုန်လုံးစုပေါင်းပြီးတော့မျှဝေစားပောက်ခဲ့ကြတယ်ဆိုတဲ့အချက်တွေကိုတောင်မှကျွန်တော်တို့သမိုင်းကြောင်းအရာပြန်ပြီးတော့တွေ့ရှိရပါတယ်ဟုတ်ပါတယ်ခရစ်တော်ကယ်တင်ရှင်ကိုချစ်သောသူတို့ဟာရယူသောသူများမဟုတ်ပေးဆက်တတ်သောသူများဖြစ်ရပါလိမ့်မယ်ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး1အငယ်8ငါတို့သည်သမာတရားကိုကူမသောသူဖြစ်အံ့သောငါထိုသောသူတို့အားဧည့်သည်ဝတ်ကိုပြုအပ်ကြ၏ထိုသောသူတို့အားဆက်လက်၍ပြုစုပေးပါဧည့်သည်ဝတ်ကိုပြုအပ်ပါれဒါဟာသမာတရားကိုကူမခြင်းနဲ့အတူတူပါပဲတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာတတိယစာဆောင်ရဲ့အဆုံးအမတွေ့ဟာကျွန်တော်မျက်မှောက်ခေယုံကြည်သူအသင်းတော်များအတွေ့အလွန်ထိရောက်သောအဆုံးအမများဖြစ်တယ်။ကျွန်တော်လက်တွေ့ကျင့်သုံးရန်လက်တွေ့လိုက်နာရန်အဖဖျားသခင်ဤဘုန်းတော်ကိုထင်ရှားစေဖို့ရန်အသက်တာများဖြစ်ဖို့ရန်အတွေ့တွန်းအားပေးတိုက်တွန်းနေသောသမာတရားများဖြစ်ကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တရားတော်သမာကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်များခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာတတိယဆောင်ခန်းကြီးတဲ့အခန်းငယ်9နဲ့10တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။